စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လိုင်းနဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စတုဒီနေ့မနက်ပိုင်းကနေပြည်တော်မှာတွေ့ဆုံပြီးပါတီစုံစနစ်ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်တော်စုတည်ဆောက်ရေးကိစ္စရပ်တွေကိုအဓိကဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးပွဲဟာတနအိုင်ခွဲလောက်ကြာမြင့်ခဲ့ပြီးသဘောတူညီချက်တွ ပါတယ်။ရန်ကုန်ကပေးပို့လာတဲ့တရင်ကိုကိုသားညုံပြပြပေးပါအောင်ခင်ဗျာ
။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်တို့ခေါင်းဆောင်တဲ့ဖွဲ့တွေဟာမီပီရောကပြင်းအောင်အေးအေးသာမှာဒီကနေ့မနေ့7နိုင်လောက်ကနေပြီးတော့17နိုင်ခွဲလောက်ထိတွေ့ဆုံဆွေးနွေးခဲ့တာပါ။ဒီကနေ့တွေ့ဆုံပွဲမှာအဓိကဆွေးနွေးတဲ့အချက်တွေကိုစစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စောမင်းထွန်းက VOE ကိုခုလိုပြောပါတယ်
။ဆွေးနွေးတဲ့အခါမှာတော့ပါတီစိုးလူမျိုးစနစ်ကျင့်သုံးရေးဆိုင်ရာကိစ္စရပ်တွေဒီမိုကရေစီနဲ့ဖက်ဒရယ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်ရေးဆိုင်ရာကိစ္စရပ်တွေဒီကိစ္စရပ်ကိုအနာဂတ်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌကဥစွာပြောကြားခဲ့ပါတယ်။ဒီအပေါ်မှာအာဆီယက် SSA အဖွဲ့ဥက္ကဋ္ဌပေါ့နော်ဒါစကြဆက်ကြလည်းတော်တူညီခဲ့ပါတယ်။ဒီကတော့အဲ့နှစ်ခုပါပဲအဲ့နှစ်ခုနဲ့ပတ်သက်ပြီးတော့ဒါကျွန်တော်တို့အသေးစိတ်ပေါ့နော်သဘောထားအမြင်တွေကျွန်တော်တို့ဆွေးနွေးခဲ့တယ်အသေးစိတ်သဘောထားအမြင်တွေဆွေးနွေးတဲ့နေရာမှာလည်းသဘောတူညီချက်ကျွန်တော်တို့တော်တော်များများရခဲ့ပါတယ
်နောက်ပိုင်းဆက်လက်ဆွေးနွေးဖြစ်တဲ့အချက်တွေကိုလည်းဗကြုတ်စောမင်းထွန်းကအခုလိုဆက်ပြီးရှင်းပြပါရစေ
အဲ့ဒါပြီးတော့ကျွန်တော်တို့အနေနဲ့ဒီငင်းချမ်းရေးလုပ်ငန်းစဉ်တွေကိုဆောင်ရွက်တဲ့အခါမှာဒီငင်းချမ်းဆန်ဆန်နဲ့တိတိယောက်ယောက်ပြီးစီးနိုင်ဖို့အတွက်ဒီငင်းချမ်းရေးဆွေးနွေးမှုတွေငင်းချမ်းရေးဆွေးနွေးမှုတွေဆိုတာကျွန်တော်တို့ဒီအာဆီယား SSA နေတဲ့ဆွေးနွေးရမှုနောက်ထပ်အဖွဲ့တွေဆွေးနွေးမှာဖက်အားလုံးနဲ့ဆွေးနွေးပြီးတဲ့အခါမှာတော့ကျွန်တော်ကငင်းချမ်းရေးဆွေးနွေးမှုလုပ်ငန်းစဉ်တွေဆောင်ရွက်မယ်အချိန်ကြာ time frame ရေးဆွဲပြီးဆောင်ရွက်ဖို့ဆိုတာလည်းအကြံပြုပါတယ်အဲဒီ time frame ရေးဆွဲပြီးဆောင်ရွက်မှလည်းသူကအချိန်ကြာတိတိကျကျနဲ့ငင်းချမ်းဆန်ဆန်ပြီးနိုင်မယ်ဆိုတာကိုယုံကြည်တဲ့အတွက်ကျွန်တော်တို့ဒါဆွေးနွေးတကြရေးဆွဲဆောင်ရွက်သွားမယ်အခြေအနေတွေဆက်လက်ဆွေးနွေးခဲ့ပါတယ်
ဗျ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးအုံးခေကတော့ဒီကနေ့ဆွေးနွေးပွဲမှာအဓိကအချက်၃ချက်ကိုလေ့ထားဆွေးနွေးခဲ့တဲ့အကြောင်းပြောပါတယ်
ဆွေးနွေးတဲ့နေရာမှာကျွန်တော်တိကမတနိုင်ငံလုံးကျွန်တော်ညီခံကြီးချင်းရောင်းတဲ့ဆွေးနွေးချက်ပေါ်မှာနမနိကျတော့မကြမကြတွေ့ဆုံကြဆွေးနွေးကြအဖြေရှားကြယုံကြည်မှုတွေဒီ၆ကြပေါ့အဲ့လိုပေါ့နော်နံပါတ်၃ကနောက်ဆုံးတော့တကယ်ဒီထောင်စုဒီ၆ရေးပေါ့လေမှာသူချုံကြမယ်ခဲ့ဒီ၃ချက်ပေါ့နော်
ဒါအပြင်ငင်းရေးဆွေးနွေးရမှာအားလုံးပါဝင်ရေးကိစ္စရပ်ကိုလည်းထည့်သွင်းဆွေးနွေးခဲ့တဲ့အကြောင်းလဲ RCSS ပြောခွင့်ရသူကဆိုပါတယ
်အားလုံးပါဝင်ရေးဆိုတဲ့အမိကျတော့ကျွန်တော်ကကရောဟိုအစ်စစ်ကြီးတကရောအဲ့လိုမြင်ပါတယ်မာဒီမှာအမိရှိပါတယ်ဟောအားလုံးဆိုတာအစီတိုင်းအားလုံးမဟုတ်လေနောက်ဆုံးတော့နည်းနည်းအဖက်ကြီးအားလုံးရောတိုင်းပြည်ဒီချောင်းနေရာမှာပါတီအားလုံးရောအဲ့လိုရင်းဆိုတာပေါ့နော်
နောက်ရပိုင်းနေကြရင်တော့ RCSS ဥက္ကဋ္ဌဦးဆောင်တဲ့အဖွဲ့ဟာစစ်ကောင်စီရဲ့ညီညာရေးဆွေးနွေးရေးအဖွဲ့နောက်ပြီးတော့အမျိုးသားစည်းလုံးညီညွတ်ရေးနဲ့အမျိုးသားစည်းလုံးညီညွတ်မှုညီနိုင်ကော်မတီတို့နဲ့ဆက်ပြီးတော့ညီနိုင်ဆွေးနွေးသွားဖို့ရှိနေပါတယ်။ဒီကနေ့ဆွေးနွေးပွဲကိုစစ်ကောင်စီဘက်ကတမရကာဝဲဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အတူပဲဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းစစ်ကောင်စီဖွဲ့ဝင်ဗိုလ်ချုပ်ကြီးမြတ်ထွန်းဦးဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းနဲ့ဒုတိယဗိုလ်ချုပ်ကြီးရာပြီးတို့ပါတက်ရောက်ပြီးတော့RCSS ဘက်ကတော့ RCSS ဥက္ကဋ္ဌနဲ့အတူအတွေ့အမှုတက် subscribe နဲ့ဘိုးအလုံးမှုဆောင် subscribe ဟန်တို့ပါဝင်တက်ရောက်ခဲ့ပါတယ်။လာမယ့်23ရက်နေ့ကျရင်တော့စစ်ကောင်စီအကြီးအကဲအနေနဲ့နောက်ထပ်လက်နက်ကင်အဖွဲ့တစ်ခုနဲ့ထပ်မံဆွေးနွေးဖို့ရှိတယ်လို့သိရပါတယ်။ညီညာရေးအတွက်တိုင်းဒေသလက်နက်ကင်အဖွဲ့ခေါင်းဆောင်တွေကိုသူကိုယ်တိုင်တွေ့ဆုံမယ်ဆိုပြီးတော့စစ်ကောင်စီအကြီးအကဲကကန့်လန့်ထားတာပါ။ဒီကန့်လန့်ချက်ကတော့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့9ဖွဲ့နဲ့ RCSS အပါအဝင်လက်မှတ်မထိုးရသေးတဲ့အဖွဲ့3ဖွဲ့တို့ကလက်တလောလက်ခံထားကြပါတယ်။ဆွေးနွေးပွဲတွေကိုတော့တပွဲချင်းအနေနဲ့ရောအားလုံးပါတဲ့စုံကြီးအစည်းအဝေးကိုပါကျင်းပဖို့ရည်ရထားတယ်လို့စစ်ကောင်စီဘက်ကပြောဆိုထားပါတယ်ခင်ဗျာ